အစ္စရေးနဲ့အာရဗ်စော်ဘွားများပြည်ထောင်စု UAE နိုင်ငံအကြားတရားဝင်ဆက်ဆံရေးထူထောင်ပြီးအပိတက်လုပ်ငန်းတွေလှုပ်ဆောင်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူတို့ရဲ့အကြီးတန်းလက်ထောက်အရာရှိတွေအစ္စရေးကနေ UAE ကိုလေယာဉ်နဲ့တနင်္လာနေ့ကထွက်ခွာသွားပြီးဖြစ်ပါတယ်။အစ္စရေးလေကြောင်းလိုင်းပိုင်လေယာဉ်ကတယ်အာဗစ်ကနေအာဘူဒါဘီကိုဆော်ဒီလေယာဉ်ပိုင်နဲ့ကိုဖြတ်ကျော်ပြီးတော့ပြန်တိုင်းခဲ့တာကြောင့်ဆွေးနွေးမဲ့ကိုယ်စားလှယ်တွေကိုတည်ဆောင်သွားတဲ့လေယာဉ်ခီးစဉ်ဟာလေတမိုင်းဝင်လေယာဉ်ခီးစဉ်တစ်ခုဖြစ်ခဲ့ပါတယ်။3နာရီနဲ့မိနစ်20ကြာမြင့်တဲ့ Tel Aviv Abu Dhabi လေယာဉ်ခီးစဉ်ကိုသမ္မတထရမ့်ရဲ့အကြီးအကဲအကြံပေးလဲဖြစ်တမဲလဲတော်ဆက်သူ Jared Kushner နဲ့ American မျိုးသားလူညူရေးအကြံပေး Robert O'Brien တို့ကဦးဆောင်သွားတာဖြစ်ပြီး Israel ဘက်ကလည်းမျိုးသားလူညူရေးအကြံပေး Neil Ben Shapiro တို့အတူလိုက်ပါသွားတာဖြစ်ပါတယ်။အဲ့ကိုစလေအဖွဲ့တွေကအစ္စရေးနဲ့ UAE အကြားကုသန်းရောင်းဝယ်ရေးနဲ့ခရီးသွားလုပ်ငန်းတို့ကဏ္ဍတွေမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးလှုပ်ဆောင်မှုဆွေးနွေးသွားမှာဖြစ်ပါတယ်။အစ္စရေးနဲ့ UAE အကြားတရားဝင်ဆက်ဆံရေးထူထောင်မှုရရှိခဲ့တဲ့သဘောတူညီချက်ဟာအစ္စရေးအနေနဲ့အာရဗ်နိုင်ငံတနနိုင်ငံနဲ့နှစ်20အတွင်းမှာပထမဆုံးရရှိတဲ့သဘောတူညီချက်ဖြစ်ပါရှင်။